Republican Party ကနေတင်သွင်းမဲ့ကျမကြီးဆောင်ရှောက်မှုဆိုင်ရာဥပဒေချမ်းအတွက်လုံလောက်တဲ့မဲအရေးအတွက်မရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာရတယ်။နောက်ပိုင်းမှာတော့တောက်ကြံနဲ့မဲခွဲဆုံးဖြတ်ရမယ်အချိန်မတိုင်ခင်ကလေးမှာပဲပြန်ပြီးရုပ်သိမ်းဖို့အတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့9နှစ်ခရဲကဥပဒေအဖြစ်နဲ့သမ္မတဟောင်း Barack Obama လက်မှတ်ရေးထိုးခဲ့တဲ့ Affordable Care Act ရေးသက်သားတဲ့ကျမကြီးဆောင်ရှောက်မှုဥပဒေကိုအစားထိုးဖို့အတွက် Republican Party ကနေမူကြမ်းရေးဆွဲတာဟာအောင်မြင်မှုတိတ်ကိုနီးကပ်လာတဲ့ကြောင့်လဲသမ္မတထရမ့်ကပြောကြားခဲ့တာပါဒီဥရေမူချမ်းကိုတင်သွင်းနိုင်ဖို့အတွက်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်းကဥဆောင်လုပ်နေတာဖြစ်ပြီးအခုလိုတောက်ကြံနေမှာမှပြန်ပြောင်းခဲ့ရတာဟာသူ့အတွက်ရောသမ္မတထရမ့်အတွက်ပါအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်ဒီလအစောပိုင်းတုန်းကတော့ Republican တွေရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေမူကြမ်းအတည်ပြုနိုင်မှုအတွက်လိုအပ်တဲ့မဲရည်အတွက်218မဲရအောင်သူ့ဖွဲ့ကစုဆောင်းမှာဖြစ်ကြောင်းနဲ့ရရစီမယ်လို့အမခန်းချောင်းနဲ့လွှတ်တော်ဥက္ကဋ္ဌကပြောခဲ့တာပါအခုလိုဥပဒေမူကြမ်းပြန်ပြီးရုပ်သိမ်းလိုက်တဲ့နောက်မှာတော့ Mr. Ryan ကမရေရတဲ့အနာဂတ်အတွက် Obama Care နဲ့ပဲဆက်ပြီးသွားမှာဖြစ်ကြောင်းပြောပါတယ် Obama Care ကနောက်မှာမယုံနိုင်လောက်အောင်အမခန်ခြေတွေမြင့်တက်လာပြီးလူထုအတွက်အကျိုးမရှိတဲ့ကျမ်းမာရေးဆောင်ရှောက်မှုအဖြစ်နဲ့ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့ပါဘူး